တရားနာပိဋကများနဲ့တကွာစัจ java လာအနန္တမှာရှိကြတဲ့လူနဲ့မြမတ္တဝါအလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2006ခုနှစ်ဇန်နဝါရီလ23ရက်ရန်ကုန်မြို့တောင်မွေမြို့နယ်နှချောင်းရက်ွက်မဟာတန်တိတုခမဟာတန်တိတုခဗုဒ္ဓသာသနာပြုတောင်းတော်ကြီးရှိဓမ္မရင်မြင်တော်တွင်ဆင်ခြင်းပါတယ်နှစ်ဖက်မိဘများတရားလူရှင်နေနဲ့တရားလူမပေးလူခင်တရားလူခံပုဂ္ဂိုလ်များအနေနဲ့တရားလူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဦးစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လည်းဥချီထားပြီးတော့လိုက်ဆိုကြပါအရဟံဂုဏ်တော်ရဲ့အဓိပ္ပာယ်၃မျိုး၁မျိုးကိုတစ်ခေါက်စီတိုင်ပေးပါမယ်ဥစဉ်တစ်ခေါက်တိုင်ပေးပြီးတိုင်း၃ခေါက်ညီညီညာညာပွားများကြရပါမယ်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရား
ကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရား
အရဟံစိတ်ွယ်ရာရ၌ပင
်
မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရား
ပြုတော်မမူသောမြတ်စွာဘုရားအရဟံသိက္ခာယာယ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံသိက္ခာယာယ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားသိက္ခာယာယ၌ပင်
ကောင်းမှုကိုပြုတော်မမူသောမြတ်စွာ
ဘုရားအရဟံ
ပူဇော်ထူးကိုခံယူတော်မူထိုင်သောမြတ်စွာဘုရားသာဓုခေါ်လိုက
်သာဓုသာဓု
မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဒ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့သက်တာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားကောင်းစဉ်ကဘာတွေလဲ
အနိုင်မဲ့မှာ
အနိုင်မဲ့သူအမှတ်တမဲ့မှာအမှတ်တရားသူမဟုတ်ဘူးနော်အနိုင်မဲ့မှာ
အ
နိုင်မဲ့သူဒီနေ့တရားဝဲရဒီမှာဦးစင်းကနောက်ဆုံးထွက်ထားတဲ့အနိုင်မဲ့ယနေ့စာအုပ်ထဲကအနိုင်မဲ့ဆောင်းပါး၃လေးပုဒ်လောက်ဟောမယ်လို့စိတ်ကူးထားတာစိတ်ကူးထားတဲ့ဆရာကဘယ်ဆောင်းပါးလေးကိုဘယ်လိုပြောမယ်လို့အတိအကျစိတ်ကူးထားတာကိုဆိုလိုတာမဟုတ်ဘူးပဲဆောင်မပဲဆောင်မလေးလောက်တော့ဟောပြီးလိုက်မယ်လို့အကြံဉာဏ်လေးຢ່າဓာတာတာပေါ့အခုတရားဝဲဒီမှာဟောခဲ့ပြီးဒီမှာတရားဝဲဒီမှာဟောခဲ့တာကတော့အနှိုင်းမဲ့အနှိုင်းမဲ့အဖို့ဒါပေမဲ့ဒီတံမွေတရားဝဲဒီမဟာတဏိဒုက္ခတရားဝဲမှာမှလာနာဖြစ်တဲ့သူတွေကတော့မနာရသေးဘူးပေါ့အမှန်ကတော့အဲ့ဒီတရားပဲဟောလိုက်ဖို့ကောင်းတာနော်တရားဝဲတိုင်းလိုက်နာတဲ့သူတွေကြတော့လေအသိကလေးဟောပြီးပါဖခင်အသိကလေးဟောပြီးပါဖခင်နဲ့ရှောင်လေးရှိတယ်အဲ့ခါတိုင်းဆိုရင်အနိုင်မဲ့အဖို့ဆိုလဲအနိုင်မဲ့အဖို့အနိုင်မဲ့ဘာဝနာဆိုလဲအနိုင်မဲ့ဘာဝနာသူကောင်းစည်းနဲ့သူပဲဟောပြတာဒီနေ့ကျတော့ဘယ်လိုကောင်းစည်းလဲအနိုင
်မဲ့မှာအနိုင်မဲ့သူ
ပါအနိုင်မဲ့မှာအနိုင်မဲ့သူတချို့တရားတွေကလည်းလျှောက်တယ်ရှင်ဖျားတယ်ဒီနေ့တရားဝဲကခါတိုင်းတရားဝဲတခြားတရားဝဲတွေနဲ့မတူထူးတယ်တဲ့ဗာရိနာထူးတော့ငကုမူလစီစဉ်ထားတာကဘယ်မှာလဲ
စီတိုနာဟောတယ်မှာပါဗျာ
စီတုနာမှာစီစဉ်ထားတာစီတုနာမှာဟောတဲ့တရားပွဲဆိုတော့သူတို့အနေနဲ့ထူးတဲ့ချင်းနေတာစီတုနာမှာဟောတာနဲ့ရက်ွက်လမ်းမကြီးပေါ်မှာမလက်ထူးပြီးဟောတာနဲ့ဘယ်ဟာကပိုထူးတော့ဘယ်မှာဟောတာကထူးလို့ညီရရှိတဲ့တရားထိုးထားတော့မျက်စိတော့နည်းနည်းစူးတယ်နော် အပေါ်ပိုင်းကထိုးထိုင်တော့ဆင်းပြေးမှာအဲ့တော့စီလုံးနားမှာဟောတာနဲ့စီအိုနားမှာဟောတာနဲ့ဘယ်ဟာထူးတော့လမ်းမီးမှာကျတော့အကျော်ဆိုင်တွေဘာလို့ဆိုစီအိုတွေဘာလို့မရှိဘူးလားရှိပါ
တယ်ဗျာ
အင်းတည်းတော့စီလုံးနားဟောတာနဲ့စီအိုနားဟောတာနဲ့ဘယ်ဟာပိုကောင်းစီရုဏအဖို့ကောင်းတယ်အဲ့ဒါစီရုဏမှာဟောတဲ့တရားပွဲစီရုဏမှာဟောမဲ့တရားပွဲဆိုတော့တခြားတရားပွဲတွေလို့ရိုးရိုးဟောလို့မဖြစ်ဘူးတဲ့ခတ်ထူးထူးလေးခတ်ဆန်းဆန်းလေးဟောမှဖြစ်မှာလေစီရုဏကထူးလို့လားလောကသဘောအရကြည့်ရင်တော့ဟောတယ်မှာသွားဟောတယ်ဆိုတော့ဒီတရားပွဲလေးကထူးဆန်းတယ်လို့ထင်စရာပေါ့လောကစီသိမ့်လောကီယံကာမဂုဏ်ချမ်းသာခံစားမဲ့ပုဂ္ဂိုလ်ဒီအတွက်ကတော့ဟောတယ်ဆိုတာထူးခြင်းထူးမှာပါတရားဓမ္မချမ်းသာလ ీల လိုက်စားတဲ့ပုဂ္ဂိုလ်ဒီတရားနာမဲ့ပုဂ္ဂိုလ်ဒီတရားဟောမဲ့ပုဂ္ဂိုလ်ဒီတရားဓမ္မနဲ့ပဲမွေးလျောကြမဲ့ပုဂ္ဂိုလ်ဒီအတွက်ကတော့ဟောတယ်ဆိုတာထူးရဲ့လား မထူးပါဘူးဒါမဲ့လို့တရားပွဲဆိုတာကအများဖြင့်ဓမ္မယုံနေမှာတို့စီတီတော်ယဉ်မြင်မှာတို့တက်ွက်လမ်းမကြီးပေါ်မှာတို့ကျင်းပနေကြဆိုတော့ဟောတယ်မှာတရားဝေဒီကျင်းပလိုက်တဲ့ဆိုရင်ထူးတယ်လို့လို့လေးဖြစ်သွားတာပေါ့ထူးတာလားထူးတယ်လို့လို့ဖြစ်တာလား
ထူးတယ်လို့လေးပ
ါထူးတယ်လို့လို့ဖြစ်တာအခုကျတော့ဟောတယ်မှာမဟောပြီဆိုတော့သူတို့လိုလိုကနေဘယ်လိုဆက်သွားတော့ယူယူပဲဆက်သွားတာပေါ့နော်ယူယူလေးသာဝတ်ခဲ့ပါအေးများလို့ရှိတယ်မလားခုဒီမှာလေးပဲယောယူယူယူလေးသာဟောခဲ့ပါငင်းချမ်းလို့ဟောတော့လေးလေးလေးတစ်ခုတိုက်နေဆိုတော့အေးချမ်းဘူးလားအဲ့တော့ဒီနေ့တရားပွဲလူရှင်အဓိကအဖြစ်တော့မရင်မင်းမောင်မြင့်ပေါ့လေသူနဲ့သူမိဘတွေညီကောင်မောင်နှမတွေစုပေါင်းပြီးတော့တရားပွဲလူကျင်းပါမရင်မင်းကဥစဉ်ကိုတရားဝင်တရားလူကြီးပေးခြင်းနဲ့လျှောက်တော့ကဲတရားလူပြည်ဥစဉ်ကလည်းရက်ကတော့မပေးနိုင်ဘူးဒီတရားကလေးပဲခေတ္တခဏနားမယ်ဆိုပြီးတော့ခြံထားတာတလအတွက်တရားဝင်စီရင်လေသူတို့ကဖတ်ကြည့်တော့ဒီတရားနာမန်အာမန်ပြီးတော့ဒီတရားကိုအတင်းတောင်းတော့တာပေါ့တရားဝင်ဘယ်မှာလုံမလဲဆိုတော့စီရုံးနားမှာလုံချင်နေတဲ့စီရုံးနားမှာတော့မလုံပါနဲ့ဟိုတယ်ဆိုတာကတော့တရားနာပေးတဲ့900တထောင်နည်းနည်းလေးပဲဆန့်နေအမြဲတမ်းဟောနေတဲ့တရားဟောဓမ္မဂတိကတွေအတွက်တစ်ခါတည်းဟောတယ်မှာဟောတာပြဿနာမရှိပေမဲ့ဥစဉ်တို့တစ်နှစ်မှတစ်လတစ်ခါတည်းလောက်ပဲဟောတဲ့ပုဂ္ဂိုလ်တက်တော့တရားနာပိဋကများများနဲ့ဟောရတာပဲကောင်းတယ်။တပွဲဆိုတပွဲတရားနာပိဋကတွေများများဟောနိုင်နေစဉ်ပို့ပြီးတော့အဆင်ပြေတယ်။ဒါကြောင့်မယင်မင်းနေတဲ့ရက်ကွက်ကလမ်းမကြီးပေါ်မှာပဲမန္တထူပြီးတော့တရားဝေကျင်းပါပါ။အဲ့ဒီလိုပြောတော့မဟုတ်ဘူးတဲ့တချို့ပုဂ္ဂိုလ်တွေကဟုတ်တယ်မှာဟောမှာလာနာမဲ့သူတွေကလည်းရှိတယ်တဲ့ရှိလားအဲ့လိုဒီလိုမျိုးတွေရှိလားပေါ့ရှိတယ်ဟုတ်လားတချို့အချိန်ဝမ်းရှိတဲ့ပုဂ္ဂိုလ်တွေတချို့နာမည်ထင်ရှားကျော်ကြတဲ့ပုဂ္ဂိုလ်တွေကြတော့သိတဲ့အများတွေတော့တရားနာလို့မဖြစ်ဘူးလားဖြစ်တော့ဖြစ်ပါတယ်ဒါပေမဲ့အမေစုလိမ့်မယ်ပေါ့ဟုတ်လားတချို့ကြတယ်လေဟိုတယ်မှာဟိုဒီလိုပေးတဲ့အများတွေသွားလို့မဖြစ်ဘူးဟိုတယ်မှာဆိုတော့လူနည်းနည်းလေးပဲဖိတ်ဆန်နေပြီးကြဖိတ်တဲ့လူတွေလောက်ပဲတရားလာနာတာဆိုတော့အဆင်ပြေတယ်တချို့ကြတော့လေဒီလိုဖိတ်တဲ့တင်မလေးခွေပြီးတော့ထိုင်ရတာမျိုးကျုံကျုံလေးထိုင်ရတာမျိုးချထိုင်ရတာမျိုးတင်မချပြီးတော့ထိုင်ရတာမျိုးကြာကြာမထိုင်နိုင်ဘူးဟိုတယ်မှာဆိုတော့ခုံလေးတွေနဲ့ထိုင်ရတာဆိုတော့ကြာကြာထိုင်နိုင်နေဒါကြောင့်အဲ့လိုခုံနဲ့ထိုင်မှရမယ်အဆင်ပြေမဲ့ပုဂ္ဂိုလ်တွေအတွက်လေဟုတ်တယ်မှလောက်ရတာပါစသည်အရသူကမျိုးမျိုးချက်တော့ကဲပါလိတခါတည်းရန်သူဆန္ဒလည်းပြေးသွားအောင်ဟောပြလိုက်တာပေါ့အမှန်ကတော့စီတုနာမကဥစဉ်ကဟောခဲ့ဘူးပါတယ်နော်အဆိုတော်ဖြူကြီးနဲ့တေယုဆောင်အကယ်ဒမီဆိုးမြတ်နန္ဒရုရဲ့မင်္ဂလာဆောင်မင်္ဂလာဧခံပွဲမင်္ဂလာဆွမ်းကြွေးအထိတ်အမှတ်နဲ့တရားပွဲကျင်းပတော့လေစီတုနာမှာပဲကျင်းပတာဆိုတော့ဟောခဲ့ပြီပါတရားကောင်းစဉ်ကမင်္ဂလာဆောင်တဲ့နေ့ဆိုပြီးတော့လေအဲ့ဒါခုစီရုဏကနေဘယ်နှရောက်လာတော့
မဟာတန်တိဒုက္ခပါဗျာ
မဟာတန်တိဒုက္ခဥစဉ်တို့ဆန္ဒပြေးသွားတာပေါ့အမှန်ကတော့ဥစဉ်ကဟိုတယ်မှာမဟောခြင်းဘူးအခုလောမန္တကြီးထိုးမန္တကြီးမဟုတ်လည်းပဲဒီလိုဓမ္မယုံမှာအများနဲ့ဟိုဗလာပွဲပေါ့လေဟိုရှိတော့ကဗလာပွဲတွေဘာတွေဆိုရှိတယ်မလားဖျားပွဲတွေဘာတွေကျင်းပတဲ့ခါကျတော့ဗလာပွဲဘယ်သူမှဆိုကြည့်လို့ရတယ်ကြည်ကျင်ပွဲလို့လည်းခေါ်တာပေါ့လေအဲ့ဒါကိုသွားမဲ့နိဗ္ဗာန်ကလည်းယုံ난နေမရှိတဲ့ယုံ난ဘလာကိုသွားမှာမလားမှန
်
ပါဗျာယုံ난ဘလာကိုသွားမယ်တရားပွဲဆိုတော့ဘလာပွဲနဲ့ကိုမသိမ့်တော်ဘူးလား
သ
ိမ့်တော်ပါဗျာသိမ့်တော်တယ်အဲ့ဒါလေးပြောရနောက်တော့အကြောင်းအကျိုးအားလျော်စွာပေါ့လေစီရုဏမှာအကြောင်းမညွတ်တဲ့အခုမဟာတန်တိဒုက္ခကိုရောက်လာတာ အဲဒီနေ့ကျင်းပတဲ့တရားဝဲကစီရနာမှမဟာသန္တိဒုက္ခတုအဲ့လိုဖြစ်မနေဘူးလားအဲ့ဒါစီရနာမှမဟာသန္တိဒုက္ခတုကျင်းပတဲ့တရားဝဲမလို့တရားကောင်းစဉ်ကိုလည
်း
အနှိုင်းမဲ့မ
ှ
အနှိုင်းမဲ့တုလို့ခေါင်းစဉ်တက်လိုက်တာရောက်တဲ့တခါလေးကလည်းစီရနာမှမခေါ်ဖြစ်ပေမဲ့စီရနာကနေရှုလာတဲ့တရားဝဲဆိုတော့ဘာပဲပြောပြောနည်းနည်းလေးတော့ထူးထူးလေးတော့ဟောပေးပါဆိုလို့လေအနိုင်မဲ့ဖို့အနိုင်မဲ့ဘာဝနာအနိုင်မဲ့ရင်နဲ့တိကျမတတ်တော့ဘင်းနဲ့အနိုင်မဲ့မှအနိုင်မဲ့သူစီရနာမှမဟာတန်တိဒုက္ခသူအနိုင်မဲ့မှအနိုင်မဲ့သူဆိုတော့ဘယ်အနိုင်မဲ့ကနေဘယ်အနိုင်မဲ့သူလဲအနိုင်မဲ့တွေကဥသင်တို့ရေးထားတာတွေအများကြီးရှိတယ်လေတကယ်ယူလို့မအနိုင်မဲ့တွေဘာအနိုင်မဲ့တွေဖတ်မိတော့
အနိုင်မဲ့အဖို့ပါဗျာ
အနိုင်မဲ့အဖို့ခုရပိုင်းဟောထားတာနော်ခုမဟာတန်တိဒုက္ခဆိုတော့မဟာဆိုတာကကြည်ကျင်းမြင့်မြတ်တာတန်တိဆိုတာကငြိမ်းအေးတာဒုက္ခဆိုတာကချမ်းသာမဟာကတော့ဂုံပုတ်နေနေပြောတာပေါ့အကြီးကလူရင်းကတော့တန်တိဒုက္ခတန်တိဒုက္ခဆိုတာဘုသူ့ရဲ့နာမည်လဲန
ိဗ္ဗာန်ရဲ့နာမည်ပါဗျာ
နိဗ္ဗာန်ရဲ့နာမည်နိဗ္ဗာန်ကိုတန်တိဒုက္ခလို့ခေါ်တယ်နိဗ္ဗာန်ဟာငြိမ်းအေးတဲ့ချမ်းသာအဲ့တော့အနှိုင်းမဲ့တွေထဲမှာလဲအနှိုင်းမဲ့ချမ်းသာလို့မရှိဘူးလားရှိတယ်အနိုင်မဲ့ဆန္ဒဆိုတာဘယ်ဆန္ဒကိုပြောတာလဲနိဗ္ဗာန်ဆန္ဒကိုပြောတာတလောကလုံးမှာရှိရှိတိမှဆန္ဒတွေအလုံးနဲ့မှာနိဗ္ဗာန်ဆန္ဒဟာအကောင်ဆုံးဆန္ဒအမြတ်ဆုံးဆန္ဒအနိုင်မဲ့ဆန္ဒနိဗ္ဗာန်ထက်နိဗ္ဗာန်ဆန္ဒထက်ပို့ပြီးတော့ဆန္ဒပါတယ်လို့နှိုင်းရှင်းစရာအစာထိုးစရာထက်တူပြုစရာမရှိတဲ့အတွက်အနိုင်မဲ့ဆန္ဒခုမဟာတတိဒုက္ခမှာတရားဝဲကျင်းပါတယ်ဆိုတော့အနိုင်မဲ့ဆန္ဒမှာလာပြီးကျင်းပါတာပေါ့နော်အဲ့ဒါအနိုင်မဲ့ချမ်းသာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုရယူကြမယ်တရားနာပိဋကများအတွေ့မဟာတန်တိဒုက္ခမှာတရားဝဲလာကျင်းပါလေဆိုတော့စီရနာမှာကျင်းပါတဲ့ပို့ပြီးတော့သဘာဝမကြဘူးလ
ား
သဘာဝကြပါလေဆရာသဘာဝကြပြီအဲ့ဒါနိုင်မဲ့မှာနိုင်မဲ့သူ့ဆိုတော့ရှေ့ကဘာနိုင်မဲ့ပဲခံခံနောက်ဆုံးတော့အနိုင်မဲ့ချမ်းသာသူ့ဖြစ်ရမှာပဲခုတရားနာပိဋကများရဲ့လာရပန်းနိုင်နောက်ဆုံးညီမရဲ့ပန်းနိုင်ကဘယ်လဲနိ
ဗ္ဗာန်ပါဗျာ
နိဗ္ဗာန်တနည်းပြောမယ်ဆိုရင်တော့မဟာတန်တိဒုက္ခဒီနေ့ပြောတဲ့ဒီနေ့တရားဟောတဲ့နေရာကကိုသွားမယ်ပန်းနိုင်မယ်နော်ခုဒီတဘွားတက်သွားမယ်ပန်းနိုင်ကဘယ်ရောအဲ့တော့တန်မြာရဲ့အဆုံးဒီဘွားမှာလည်းယန္နာဖြစ်မယ်ဆိုတော့လေဒီဘွားမှာကိုမဟာတန်တိဒုက္ခရောက်မှာပေါ့လေအဲ့တော့မဟာတန်တိဒုက္ခမှာလာခြင်းပါတဘွားရဲ့အဆုံးဖြစ်တဲ့မရဏသိခြင်းတရားနဲ့ဆုံးမှာဆိုတော့သိရင်မြှောက်ရမယ်သိရင်တော့သုံးတန်လို့လည်းမရှိဘူးလားမင်္ဂသင်္ကြန်ကုန်းမှာတရားဝဲမလို့ခုသေးဘူးထင်တယ်နော
်သင်္ကြန်ကုန်းနားတော့လို့ခုပ
ါသင်္ကြန်ကုန်းနားပဲလို့ခုတာလားအမှသင်္ကြန်ကုန်းနဲ့တစ်ခါတော့တော့လို့ဥမာထင်တယ်နော်လာနာကြမှာလားဟိုတရေကြောက်ပြီးတော့မလာပဲနေမှာပါအဲ့ဒါမှသင်္ကြန်တရားကြောင့်ဟောတာတဘာဝကြမှာနော်အဲ့ကြမှာတရေကြောင့်ဒီမှာထည့်ဟောလိုက်လို့ရှိရင်အဲ့ဒါမဟာတန်တိဒုက္ခငြိမ်းအေးတဲ့ချမ်းသာနိဗ္ဗာန်ချမ်းသာနိဗ္ဗာန်ချမ်းသာအကောင်းဆုံးချမ်းသာအမြတ်ဆုံးချမ်းသာနိဗ္ဗာန်ချမ်းသာဘာကြောင့်ချမ်းသာတဲ့ကချမ်းသာတဲ့မှာအကောင်းဆုံးချမ်းသာဖြစ်ရတယ်လဲဆိုရင်ဘာလို့အကောင်းဆုံးဖြစ်တာရောဒီရှိတဲ့မြေပိတ်မြောက်ဘူးဒါမှမဟုတ်ပေါ်ပါလိမ့်မယ်ဆိုရင်အုပ်ဉာဏ်ရှိစုအဲ့ဒါနိဗ္ဗာန်ချမ်းသာဘာကြောင့်အကောင်းဆုံးချမ်းသာအမြတ်ဆုံးချမ်းသာဖြစ်ရသလဲတခြားတခြားသောချမ်းသာတွေနိဗ္ဗာန်ချမ်းသာမှာတပါသောတခြားချမ်းသာတွေကပြည့်ချင်းမှာပဲလန်းဆုံးနေဘလောက်ပဲချမ်းသာတဲ့ပြည့်ပဲနောက်ဆုံးကျတော့အဲ့ဒီချမ်းသာတွေပြည့်စည်မသွားရဘူးလား
ပ
ြည့်စည်သွားရတယ်ယုတ်တရားနာတရားနဲ့ဆက်ဆံနေတဲ့ချမ်းသာပဲဆိုတော့ယုတ်နံဆိုတာကဖြစ်ပြနေတဲ့သဘောပဲပြည့်စည်သွားတဲ့သဘောပဲဒါကြောင့်ပြည့်ချင်းမှာပဲလန်းဆုံးတဲ့အတွက်တခြားချမ်းသာတွေဟာအကောင်းဆုံးချမ်းသာမဟုတ်ဘူးနိဗ္ဗာန်ဆိုတဲ့ချမ်းသာကတော့ဘယ်တော့မှမပြည့်စည်ပဲအစင်သာဝရတည်တံ့ခိုင်မြဲနေတဲ့အတွက်အကောင်းဆုံးချမ်းသာအမြတ်ဆုံးချမ်းသာတခြားတခြားသောနိဗ္ဗာန်ချမ်းသာမှာတပါးတခြားသောချမ်းသာတွေကဆင်းရဲဒုက္ခတွေရှင်းနောက်ဝဲရာပတ်လည်ဝိုင်းနေတယ်ဆင်းရဲဒုက္ခတွေချမ်းရမ်းနေတယ်ဒါကြောင့်ချမ်းသာအစင်မဟုတ်ဘူးအကောင်းဆုံးချမ်းသာမဟုတ်ဘူးထင်ကောင်းကောင်းလေးနဲ့ထမင်းကောင်းကောင်းလေးနဲ့စားရတဲ့ဆိုရင်ချမ်းသာဘူးလား
ချမ်းသာပါလေ
ချမ်းသာတယ်ဒါမှစားနေတဲ့အခိုက်တမှာတော့ချမ်းသာတယ်ရှင်းနာဝဲရမှာကြတော့
ဆင်းရဲခြင်းနဲ့ဝဲ
ဆင်းရဲဒုက္ခတွေဝမ်းရနေတာထမင်းက အလိုလျောက်ဖြစ်လာလားချက်ချက်ရတာလားချက်ရတဲ့ဒုက္ခတွေရှိတယ်ဟင်းနေဆိုလဲဈေးသွားဝယ်ရတုံးရတိတ်ရချက်ရပြုတ်ရကြုံရလှုပ်ရဒုက္ခတွေဝိုင်းနေတယ်စားပြီးတော့လည်းပဲစွန့်ရတဲ့ဒုက္ခတွေမရှိဘူးလားစွန့်တော့ဝေးသေးတယ်စားပြီးတဲ့ဆိုငါဘိုင်းအင်နေတာတို့နေလို့မကောင်းတာတို့အိတ်ချင်လာတာတို့ငိုက်မိတာတို့စတဲ့ဆင်းရဲဒုက္ခတွေဝိုင်းနေတာလောကီယံကမ္မကုံချမ်းသာတွေရဖို့အတွက်ရှာဖွေရတဲ့ဆင်းရဲဒုက္ခတွေရှာပွေထားတဲ့စိတ်အုံစာတွေကိုမခံစားသေးခင်မှာဆန့်ရှောက်ရတဲ့ဒုက္ခတွေစသည်အားဖြင့်ဆင်းရဲဒုက္ခတွေပတ်လည်ဝိုင်းနေတယ်။ရှိကပြောခဲ့တဲ့ချက်နဲ့ဆိုရင်ပျက်စီးခြင်းမှလည်းလန်းဆုံးနေတယ်။နိဗ္ဗာန်ချမ်းသာကြတော့ဆင်းရဲဒုက္ခတွေမြူတမုံလေးမှတောင်မှမရောတဲ့အတွက်အကောင်းဆုံးချမ်းသာအမြတ်ဆုံးချမ်းသာ။တခြားသောချမ်းသာတွေကရိုးဤသွားတဲ့သဘောရှိတယ်။ဝမ်းသွားတဲ့သဘောရှိတယ်။နိဗ္ဗာန်ချမ်းသာကြတော့ဘယ်တော့မှမရိုးဤနိုင်ဘူး။သမင်းဟင်းလေးဘလောက်ပဲကောင်းကောင်းဘုရားတပကံစားနိုင်တယ်ဆိုတော့ပကံပဲပေါ့နှစ်ပကံဆက်စားမယ်ဆိုရင်စားနိုင်သေးရဲ့လားမစားနိုင်ဘူးနှစ်ပကံနဲ့ဘိုက်ပြေးသွားပြီဆိုတော့ထက်စားဘိုက်ပောက်ပြီးတော့ပြေုံပဲရှိတာပဲဘလောက်ကောင်းတဲ့အရာသာလေးပဲဖြစ်ဖြစ်ဘလောက်ကောင်းတဲ့မုံခဲဝဲစားဝဲတောက်ဖို့ပဲဖြစ်ဖြစ်ဘိုက်ပြေုံထက်ပူစားလို့ရရဲ့လားမ
ရပါဘူး
ဘိုက်ပြေးသွားပြီဆိုတော့ထက်စားလို့မျိုးထက်စားရင်အရာသာမရှိတော့တဲ့အပြင်ဆင်းရဲဒုက္ခနဲ့နှိမ့်ဆက်ခံရတယ်လို့ဖြစ်တယ်ဒါကြောင့်နိဗ္ဗာန်ကျမ်းသာဟာဘာကြောင့်အကောင်းဆုံးအမျက်ဆုံးဖြစ်ရတယ်လဲဆိုရင်တဲ့အပြတ်မှာပဲလမ်းမဆုံးလို့တခြားကျမ်းသာတွေနဲ့ရှင်းကြည့်ရမှာနော်ပျက်စီးခြင်းမှာလမ်းမဆုံးဘယ်တော့မှမပျက်စီးနိုင်တဲ့အစဉ်သာဝရတည်တံ့ခိုင်မြဲတဲ့ချမ်းသာဖြစ်လို့နှစ်ဆင်းရဲဒုက္ခတွေလုံးဝရောနှောခြင်းမရှိလို့သုံးဘယ်တော့မှမယိုးဤနိုင်တဲ့ချမ်းသာဖြစ်လို့အသေးစိတ်ပြောမယ်ဆိုတော့အများကြီးပေါ့အနှိုင်းမဲ့ချမ်းသာဆိုတဲ့ခေါင်းစဉ်နဲ့ဟောမှပဲဒီတရားကအကျယ်ချက်ပြောရမှာပေါ့ဒီမှာကတော့အနှိုင်းမဲ့မှအနှိုင်းမဲ့သူဆိုတော့အနှိုင်းမဲ့တွေမှွေပြီးတော့မှဟောရမှာလေဒီနေ့တရားဝဲဖြစ်လာတာလည်းနည်းနည်းလေးຫມွေပြီးမှဖြစ်လာတာဆိုတော့အနှိုင်းမဲ့တွေလည်းဘယ်လိုဟောရမှာလဲຫມွေပြီးဟောပါຫມွေပြီးတော့ပဲဟောရမှာနော်ဘယ်လိုຫມွေပြီးဘယ်လိုဟောရမှာလဲတော့မစင်စားတတ်သေးဘူးဒီမှာပလင်ပေါ်မှာခြံရင်းနဲ့တရားနာပိသက်ကြည့်ဒကာယူလူမောတို့ဒကာခွန်တက်တို့နဲ့ဆွေးနွေးရင်ဟောရမှာပေါ့ဒါကြောင့်လို့မီးကိုကြွယ်ခံလိုက်ရတာခုနမီးကညနေရှိတက်တက်ထူတာတော့ဘယ်သူမှလည်းမမြင်ရတော့ဘူးမျက်စိကလည်းစူးနေတော့ဘာဟောအကြောင်းအရာတွေကညံနေမှမပေါ်လာတော့ဘူးလीအနိုင်မဲ့မှာအနိုင်မဲ့သူ့နောက်ဆုံးတော့ရှေ့ကဘာအနိုင်မဲ့မှာဘာအနိုင်မဲ့သူ့ပဲသွားသွားနောက်ဆုံးပဲအနိုင်မဲ့ပဲသွားမှာလေအနိုင်မဲ့ချမ်းသာသူ့သွားရမှာပဲအဲ့တော့ဦးဇင်းတို့အနိုင်မဲ့မီးဆိုတာလည်းမရှိဘူးလားမိရကမီးအပူဆုံးမီးအနိုင်မဲ့မီးဆိုတာဘာမီးတဲ့တို့အနိုင်မဲ့တရားကြီးပြည်လားမပြည်လားလို
့ဇာကမီးပ
ါဇာကမီးတကားခွန်ထက်ပေါ့ကတိနာပိဒါများရောဇာကမိဒေါသမိမောဟမိနဲ့မရှိဘူးလားဘယ်မိပူဆုံးလဲဒေါသမိမောဟမိနဲ့ရှင်မိတော့မြဲတွေ့သွားတာပေါ့နော်ဘယ်မိပူဆုံးလဲဇာကမိပါဇာကမိအနှိုင်းမဲ့မိမှာအနှိုင်းမဲ့ချမ်းသာသူကဲအဲ့ဒီလိုလည်းမရဘူးလားအနှိုင်းမဲ့မှာအနှိုင်းမဲ့သူဆိုတော့လေငွေမလို့လေအနိုင်မဲ့မိမအနိုင်မဲ့သူအနိုင်မဲ့မိမအနိုင်မဲ့ချမ်းသာသူຢາກမိကနေနိဗ္ဗာန်ချမ်းသာကိုသွားလို့မရဘူးလားမ
ရပါ
ဘူးဘယ်လိုသွားမှာတော့မိမှောက်လိုက်မှာပေါ့ဟုတ်တယ်ဒီနေ့အနိုင်မဲ့မှာအနိုင်မဲ့သူတရားနာပိသက်နဲ့ဆွေးနွေးရင်ဟောမလို့လေမိဆိုတော့ပူလားအေးလား
ပူပါတယ်ခင်ဗျာ
ပူတယ်ຢາກဆိုတာကစစ်တာကြိုက်တာနှစ်သက်တာညံ့နိုးတာတွေးတာရာဆွေလန်းတာညီကတ်တာပန်ရောစင်တွေဖြစ်နေတာအနှောင်ဖွဲ့တွေဖြစ်နေတာအဲ့ဒါကိုဘာလို့ခေါ်တာလဲ
ယာကလ
ို့ခေါ်တာယာကရဲ့အဓိပ္ပာယ်ကတော့နိုင်မဲ့မိဟောမှအခြေချက်ပြောမှာပေါ့လေအဲ့တော့ယာကဆိုတာကပူလောင်နေမိဆိုတာကပူလောင်တဲ့သဘောရှိအဲ့ဒီပူတဲ့မိကနေအေးအောင်လို့မရဘူးလားဒီကဲတိတာကြတော့ပူလာအေးလာအေးတယ်လေအေးပိစက်ကြတော့အဲကွန်းတို့ပါတော့လေဒီကဲတိတာကအေးအောင်ဗာနဲ့လောက်ရတာတော့မိမလိုက်အေးပါမှာလေအေးပိစက်ကရော
မိလာမှာပဲအေးပ
ါမိလာမှာအေးတာမိကနေမိဆိုတဲ့အပူဓာတ်ကနေအေးတဲ့ထုတ်ယူတာမဟုတ်လားဒါပေမဲ့ဈာကံဈာကံစက္ကလုတ်တစ်ခုခုရဲ့အကူအညီကိုယူရသေးတယ်။ ဇာခံစက်ကလေးတခုခုရဲ့အကူအညီယူလိုက်တဲ့ဆင်ပူပါတယ်ဆိုတဲ့မိကလည်းအေးတက်နေဖြစ်လာတာပဲရေခဲတဲ့ဓာတ်ရောအေကွန်တတာတက်ပြီပဲနော်အဲ့ဒီလိုပဲယာကဆိုတာကပူလောင်တတ်တဲ့မိပဲပူတတ်ပဲအဲ့ဒီအပူဓာတ်ကနေနိဗ္ဗာန်ချမ်းသာဆိုတဲ့အေးတက်ရအောင်ပါဠိတက်ဖို့လိုတော့စက်ကလေးတခုခုတော့တက်ဖို့လိုတယ်ဘာစက်ကလေးတက်မလဲတခါယူလို့မောရှင်သနာဓိကတရားဘုဆိုဥလုံမနမယပါမဖြစ်မှာဘူးကဲဘာဆက်ခလုတ်တံမတော်တတိပဏ္ဏဆက်ခလုတ်လေးတက်လိုက်လေတတိပဏ္ဏဆိုတဲ့ဆက်ခလုတ်လေးတက်လိုက်မှဖြင့်ပူပါတယ်ဆိုတဲ့ယာကမိကနေလေနိဗ္ဗာန်ချမ်းသာဆိုတဲ့အေးတက်ထွက်မလာနိုင်ဘူးလားအဲ့ဒီဓာတ်ရဲကတတိပဏ္ဏဆိုတဲ့ဆက်ခလုတ်ပြီးပြန်လည်အနှိုင်းမဲ့နေပြောတော့အနှိုင်းမဲ့လံအနှိုင်းမဲ့မိမှာအနှိုင်းမဲ့လမ်းတို့အနှိုင်းမဲ့လမ်းမှာအနှိုင်းမဲ့ချမ်းသာတို့မှုေးနေတာနော်အဲ့ဒါအနှိုင်းမဲ့မိကနေဘယ်ကိုရင်သွားမှာတော့အနှိုင်းမဲ့လမ်းကိုရင်သွားမှာຢာကဖြစ်တော့ချစ်တယ်ဆိုပါတော့ဆွဲလန်းတယ်ဆိုပါတော့ဒုစုံတယောက်ကိုဆွဲလန်းနေတယ်ဒုစုံတယောက်ကိုအမြဲတမ်းတရိယာပြီးတော့စိတ်ထဲမှာပူလောင်နေတယ်သူ့ရဲ့ပုံရိပ်ကလေးကအမြဲတမ်းသွားလေပေါ်နေစားလေပေါ်နေအိတ်လေပေါ်နေထိုင်လေပေါ်နေအမြဲတမ်းပဲပေါ်နေတယ်လေຢာကဆိုတဲ့စကလုံးလေးကမူရင်းစကလုံးကပါတယ်လေအမှန်ကတော့အနိုင်မဲတရားဟောမှာအနိုင်မဲဆောင်းပါးတွေစုံဖတ်ခဲ့လို့ပြောရမှာနော်တခါယူလို့မောကကြိုတော့ပြောသားပဲအရှင်ဖျားမဟာတဏိတုခမှာဘာအနိုင်မဲဟောမှာလဲတဲ့ကြိုဖတ်ထားခြင်းလို့လေအဲ့တော့ပြင်မရတော့သိနေမယ်လို့ပြောတော့အခုစေတနာတက်ပြီနော်ယာကဆိုတဲ့ပါဠိစကလုံးလေးကယာကဆိုတော့ချစ်တယ်ကြိုက်တယ်စသဖြင့်အချင်းပေါ့မြန်မာစကားထဲမှာတော့ယာကဆိုတဲ့စကလုံးကဟိုညဉ့်ညနေကိစ္စမျိုးမှာပို့ပြီးတော့သုံးရတာအမှန်ကတော့ຢာကဆိုတဲ့ပါဠိစကလုံးကအဲ့ဒီလိုဖုံမဆိုင်ရာကာမဂုဏ်အာယုန်တွေကြမှာသုံးရတာမဟုတ်ဘူးလောကနယ်ပယ်မှာသုံးတာကတော့အထိပ္ပယ်တစ်မျိုးပေါ့ဓမ္မနယ်ပယ်မှာကြတော့ချစ်စရာသက်ရှိချစ်စရာသက်မဲ့ဆွဲလန်းစရာလို့ယူဆထားတဲ့သက်ရှိဆွဲလန်းစရာလို့ယူဆထားတဲ့သက်မဲ့တွေအပေါ်မှာချစ်ခင်နဲ့သက်ဆွဲလန်းနေတာမှန်သမျှຢာကပဲအဲ့တော့ຢာကဆိုတဲ့ပါဠိစကလုံးလေးကစွန်းတယ်လို့အထိပ္ပယ်ရတာစွန်းထင်းတာပေါ့အဝိဇ္ဇေပေါ်မှာဆေးရောင်တွေတခုစွန့်ထင်းသွားတယ်ဆိုရင်အဲ့ဒီစွန့်ထင်းသွားတယ်ဆိုတဲ့မြမစကလုံးကိုပါဠိလိုဘယ်လိုခေါ်တာလဲ။ຢာကလို့ခေါ်တာ။ຢာကဆိုတာစွန့်ထင်းနေတာပဲ။အစွန့်အထင်းလေးကိုຢာကလို့ခေါ်တာ။စိတ်မှာကိုယ့်ရဲ့စိတ်မှာအာယုံလေးစွန့်နေတာပေါ့။သူ့ကိုသိသွင်းလာနေတယ်ဆိုရင်သူ့ဒီလိုတော့အာယုံလေးကကိုယ့်စိတ်မှာစွန့်ထင်းမနေဘူးလား။စွန့်နေပါ။တော်လည်းပဲကိုယ့်စိတ်ထဲမှာသူကပေါ်နေတယ်လေ။စားလည်းပဲကိုယ့်စိတ်ထဲမှာသူကပေါ်နေတယ်။အဲ့ဒီလိုကိုယ်စွန့်လန်းနှစ်သက်နေတဲ့ကိုယ်ချစ်နေတဲ့အာယုံလေးကကိုယ်စိတ်မှာစွန့်ထင်းနေတာကိုပဲဘာလို့ခေါ်တာလဲ။ຢာကလို့ခေါ်တာ။ဒါပြန်တစုံတရားကိုသတိရတိုင်းຢာကလို့တော့ခေါ်နိုင်မှာမလား။စွန့်တော့စွန့်ထင်းတာပဲဒါပေမဲ့ပိုင်ဆိုင်ဖို့အတွက်စွန့်ထင်းနေတာဆိုရင်တော့ຢာကပေါ့။ပိစက်ဖို့အတွက်စွန့်ထင်းနေတာဆိုရင်တော့မေတ္တာပေါ့။မေတ္တာဘာဝနာပေါ်တဲ့ပုဂ္ဂိုလ်တွေလည်းပဲကိုယ်မေတ္တာပုံမဲ့ပုဂ္ဂိုလ်မေတ္တာအဖို့ခံပုဂ္ဂိုလ်ကစိတ်ထဲမှာပေါ်မနေဘူးလား။ပေါ်နေတာပဲ။မေတ္တာကိုဇံရအောင်အားထုတ်တဲ့ပုဂ္ဂိုလ်ဆိုရင်ကိုတည်တဲ့မြကိုတွေ့ကြုံဆက်ဆံခဲ့ဘူးဒီမှလူတွေတယောက်ချင်းမေတ္တာပို့ကြည့်ရတယ်ပထမမောင်ဖြူကျမချမ်းသာပါစေမောင်နှီးကျမချမ်းသာပါစေမအေးကျမချမ်းသာပါစေမထေးကျမချမ်းသာပါစေစသဖြင့်ချင်းပေါ့ကိုတည်ခဲ့ဘူးဒီမှလူတွေအကုန်လုံးမေတ္တာပို့ကြည့်အဲ့ဒီတည်းမှာမေတ္တာပို့လို့အကောင်းဆုံးပုဂ္ဂိုလ်ຢာကနဲ့လည်းမချစ်ဒေါသနဲ့လည်းမမုန်းမချစ်မမုန်းမေတ္တာဆက်စစ်လေးဖြစ်တဲ့ပုဂ္ဂိုလ်တယောက်ကိုရွေးချယ်ပြီးတော့မှအဲ့ဒီတယောက်တည်းကိုပဲသွားလဲမောင်ဖြူပဲဆိုကြပါစို့အဲ့လိုဇံရအောင်ပွားပြီးဆိုတော့လေလိန်တူတဲ့သူပဲပွားရမှာပေါ့နော်အမျိုးသားဆိုရင်လည်းအမျိုးသားချင်းချင်းပဲပွားရတယ်အမျိုးသမီးဆိုရင်လည်းအမျိုးသမီးချင်းချင်းပဲပွားရတယ်အချို့ကလည်းမေးလို့ရှိတယ်လေဟိုမေတ္တာဘုဟုတ္တရလေးလာလိုက်တဲ့ခါကျတော့လိန်မတူတဲ့သူမေတ္တာမပွားရဘူးဆိုတာကြည့်ပြီးတော့အချို့တကကြီးတွေကလျှောက်တယ်တပည့်တော်တကမကြီးမေတ္တာပို့လို့မရဘူးလားတဲ့အချို့တကမကြီးတွေလည်းတပည့်တော်တကကြီးကမေတ္တာပို့လို့မရတော့ဘူးလားတဲ့လိန်မတူတဲ့သူမပို့ရဘူးဆိုလို့ရပါတယ်ကုသိုလ်ဖြစ်ပို့တာကတော့လိန်တူတူမတူသူဘာလို့မဆိုမေတ္တာပို့လို့ရပါတယ်ဇံရအောင်ပွားများတော့မယ်ဆိုရင်တော့လင်တူတဲ့သူကိုပဲပွားများရတယ်လင်မတူတဲ့သူမပွားရဘူးဆိုတာကဇံရအောင်ပွားတဲ့မေတ္တာဇံအတွက်ပြောတာနော်အဲ့တော့မောင်ဖြူမြို့သားတယောက်အနေနဲ့မောင်ဖြူကိုမေတ္တာပို့တော့မယ်ဆိုရင်တော့မောင်ဖြူကသွားလည်းပဲစိတ်ကူးတယ်မှာမောင်ဖြူစားလည်းပဲစိတ်ကူးတယ်မှာမောင်ဖြူထိုင်လည်းပဲမောင်ဖြူရက်လည်းပဲမောင်ဖြူလျောင်းနေလည်းမောင်ဖြူလမ်းလျှောက်နေလည်းမောင်ဖြူအမြဲတမ်းမောင်ဖြူပဲစိတ်မှစွန့်ထင်းနေတယ်စိတ်မှအာယုံလေးပေါ်နေတယ်ပေါ့ဒါမလို့သူကြတော့လည်းပဲစွန့်ထင်းတယ်လို့သိတော့ပြောလို့တော့မရပေါ်နေလို့သာစွန့်ထင်းတယ်လို့ပြောရတာပေါ့မေတ္တာကမေတ္တာဘာဝနာပွားမယ်တဲ့ဆက်ကမောင်ဖြူကိုအမြဲတမ်းပေါ်ပြီးတော့မေတ္တာပို့နေတယ်ဆိုပေမဲ့မောင်ဖြူပေါ်မှာစွဲနေတဲ့သဘောညှိနေတဲ့သဘောရှိရလား
ရှိ
မရှိဘူးမောင်ဖြူကိုယ်နာမှာအများအားရှိနေသေးခြင်းနဲ့မောင်ဖြူကိုပဲအများအားမြင်တွေ့နေခြင်းနဲ့မောင်ဖြူအတန်လေးပဲအများအားကြားခြင်းနေတယ်ဆိုတဲ့သဘောမျိုးဟာမေတ္တာမဟုတ်ပါဘူးမေတ္တာဆိုတာကမြင်မမြင်မြင်ကြားကြားမကြားကြားကိုယ်ကမေတ္တာတည်းလေးပို့လို့နေရရင်ကိုကျေနပ်နေပြီကိုယ့်ရဲ့မေတ္တာတည်းကြောင့်မောင်ဖြူကျမ်းမှချမ်းသာနေတယ်အဆက်ဆက်ရရအဆင်ပြေနေတယ်ဆိုရင်ကိုစိတ်ချမ်းသာပါပြီကျေနပ်ပါပြီအဲ့တော့မေတ္တာကမေတ္တာဘာဝနာပွားများမယ်ဆိုရင်လည်းအပုဂံအာယုံစိတ်မှပုံရိပ်ထင်နေတယ်ဆိုပေမဲ့တဏှာနဲ့စွန့်ထင်နေတယ်လို့စွန့်ထင်တာဟုတ်ရဲ့လား
မ
ဟုတ်ဘူးတဏှာနဲ့စွန့်ထင်တာຢາກຢາກသဘောမျိုးစွန့်ထင်တာကြတော့ကိုယ်စိတ်ကူထဲမှာပုံရိပ်ထင်လာတဲ့သူမြင်လိုက်တာနဲ့စိတ်ထဲမှာပူလောင်သွားတယ်သူနဲ့ပျော်ရွှင်ကြတာလေးတွေတတိယသူနဲ့တာယာကြတာလေးတွေတတိယနောင်ပျော်ရွှင်မှုလေးတွေစိတ်ကူရင်နောင်တာယာမှုလေးတွေစိတ်ကူရင်လည်းဆိုတော့စိတ်ထဲမှာပူလောင်မနေဘူးလားပူလောင်နေတယ်ဒါအနိုင်မဲ့မိကြမှာအခြေချရမှာနော်အဲ့တော့အနိုင်မဲ့မိကနေအနိုင်မဲ့လမ်းကိုသွားမယ်ဆိုရင်ကိုယ်စိတ်မှာသံတရားကိုတတိယလို့ရှင်အနိုင်မဲ့လမ်းလေးကဘယ်လိုဝင်မှာတော့တတိပဒံဒီတိုင်းသွားမယ်ဆိုရင်တော့တတိယရင်တတိယတယ်မြင်လို့ရှိရင်မြင်တယ်သုတ္တန်လေးစိတ်ကူးထဲမှာကြားနေလို့ရှိရင်ကြားတယ်စသဖြင့်ချင်းအာယုန်ထဲမှာပေါ်နေတဲ့သဘောလေးကိုပေါ်နေတဲ့အတိုင်းရှုမှတ်လိုက်လို့ရှိရင်တတိပဒံဆက်ကလေးရဲ့အကူကြီးလေးယူလိုက်တဲ့အတွက်အနိုင်မဲ့လံရှောက်ပြီးသားဖြစ်မသွားဘူးလား
ဖြစ်သွားပါ
ဖြစ်သွားတယ်ဓမ္မမဟုတ်လည်းပဲအစပထမကတော့တန်ယုံစင်လေးနဲ့တတိယတာပေါ့ဒါပေမဲ့ကိုကတရားဆိုတဲ့အနိုင်မဲ့အဖို့လေးပေါင်းထားတယ်ဆိုရင်ဟောအနိုင်မဲ့တခုထပ်ဝင်လာပြီနော်ဒီနေ့ကမပါလုပ်နေတာတော့
မှုန်းနေတာပ
ါအနိုင်မဲ့တွေမှုန်းနေတာလေအဲ့တော့တရားတရားဆိုတဲ့အနိုင်မဲ့အဖို့လေးကိုသာပေါင်းထားတယ်ဆိုရင်ဒီစုံတရားကိုတတိယလိုက်တဲ့နဲ့တိုင်းနဲ့ဘလိုလေးတတိယနေတာလေဖြစ်တဲ့စိတ်နဲ့တတိယနေလားလားဆွဲလန်းတဲ့စိတ်နဲ့တတိယနေလားလားตายရတဲ့စိတ်နဲ့တတိယနေလားလားတက်မတဲ့စိတ်နဲ့တတိယနေလားလားตายရနေတဲ့တက်မဲ့ချက်ခင်ဆွဲလန်းကြီးကတဲ့သဘောလေးနဲ့တတိယနေလားဆိုရင်အိုးဒီစိတ်ကလေးလက်ခံလို့မဖြစ်ဘူးဒီသဘောတရားလေးလက်ခံလို့မဖြစ်ဘူးဒါကိုယ်ကိုဒုက္ခပေးမှာပဲဒါအပူချက်ပဲဒါပယ်ရမယ်တရားပဲအနိုင်မဲ့ဖို့ဆိုတဲ့တရားတရားလေးသာပေါင်းထားလိုက်တဲ့တတိလေးကလည်းဒီအာယုံကိုဖယ်ပြစ်လိုက်ဒီအယုံအပူတက်ကိုအေးတက်ပြအောင်အသွင်မြန်မြန်ပြောင်းပြလိုက်နေတယ်တတိမပေးဘူးလား
တ
တိပေးတယ်တတိလေးကအနိုင်မဲ့အဖို့ရဲ့အဖို့ဖြစ်တဲ့တတိလေးကတတိပေးလိုက်ပြီဆိုတဲ့တိုင်းနဲ့တတိဆိုတာကအနိုင်မဲ့တရားထဲမှာဘာလို့ခေါ်ထားတော့အနိုင်မဲ့ကုသိုလ်ကအနိုင်မဲ့နာတစ်ခုချက်ဝင်မလာပြန်ဘူးလားစက်သွန်ရောခင်းညင်ပြီးရောမဆလာရောစီရောစုံပေါ့နော်အဲ့တော့အနိုင်မဲ့အဖော်လေးကိုသာကိုယ်ကဆဲဆဲမဲမဲပေါင်းထားတဲ့ဆင်တတိယလည်းဟာတကယ်ချင်းငါလာပြီငါလာပြီဘာမှမပူနဲ့ဝင်ကူညီပြီဆွဲလန်းနေတဲ့စိတ်ကလေးကဘယ်လိုလဲဘယ်လိုလေးဖြစ်နေတာကိုဆွဲလန်းနေခေါ်တာလေတတိလေးကပုံဖော်မပေးဘူးလားပုံဖော်ပေးပြီးတော့ပုံဖော်ပေးတဲ့အဲ့ဒီအာယုံလေးပေါ်မှာတမာတိလေးကတီတီငင်ငင်လေးကတ်ထားလိုက်တယ်ကတ်ထားလိုက်ပြီးမှပညာလေးကဩဟောဒါလေးကတော့နန္တရားလေးပဲဒါလေးကတော့ဖြစ်ဖြစ်ပဲနဲ့ပညာလေးကဆုံးဖြတ်ပေးတာဒါပေမဲ့ချက်ချင်းကြီးဖြစ်ဖြစ်ပဲလို့ရှိရမှာတော့မဟုတ်ဘူးနော်ဖြစ်ပြည့်ရှုဖြစ်ပြည့်ရှုဆိုတာကသကလုံးကျင်းအောင်ပြောတာအပြည့်ဆုံးပြောမယ်ဆိုရင်ဖြစ်ပြည့်မြင်အောင်ရှုလို့ပြောတာမြင်အောင်ဆိုတဲ့သကလုံးလေးကခြံထားတော့အချို့ကမသိတော့ဖြစ်ပြည့်ရှုဖြစ်ပြည့်ရှုဆိုရင်ဘာတွေ့တွေ့ဖြစ်ပြည့်ဖြစ်ပြည့်ဖြစ်ပြည့်နဲ့ဖြစ်ပြည့်နဲ့ကြည့်လိုက်ဆိုးမနေကြဘူးလားအဲ့လိုဆိုရမှာမဟုတ်ဘူးနော်ဖြစ်ပြည့်ဖြစ်ပြည့်လို့ဆိုနေုံနဲ့ဖြစ်ပြည့်ကအလိုအလျောက်မမြင်ပါဘူးဖြစ်ပြည့်မြင်အောင်ရှုဖြစ်ပြည့်မြင်တဲ့အဆင့်ထိရအောင်တည်တည်ထားကြစူးစူးဆိုင်ဆိုင်ပိုင်ပိုင်နိုင်နိုင်ရှုလို့ဆိုလိုတာအဲ့တော့အာယုံထဲမှာပုံရိပ်တစ်ခုခုကချင်းနေတယ်ဆိုရင်မြင်နေမြင်နေဒါစကားရပြောတော့မြင်နေမြင်နေဟိုလိုကြီးဆိုနေရမှာမဟုတ်ဘူးမြင်တွေ့နေတဲ့သဘောလေးကိုအာယုံစူးစိုက်ပြီးကြည်နေရမှာစိတ်ထဲမှာตายရတဲ့သဘောလေးဖြစ်နေတယ်ဆိုရင်ตายရတယ်ตายရတယ်ဆွဲလန်းနေဆိုရင်လည်းဆွဲလန်းနေဆွဲလန်းနေဒါစကားရတာပြောတော့အလေးကျင့်အားကောင်းသွားပြီဆိုတော့အဲ့ဒီစကလုံးမလို့တော့ဘူးဘလို့စိတ်ကလေးဖြစ်နေတာလေအာယုံလေးကဘလို့ပေါ်နေတာလေသိချာအာယုံစူးစိုက်ပြီးကြည်လိုက်ရမှာအဲ့ဒါကိုပဲตายရင်ตายရတယ်မှတ်ဆိုတာကตายရတဲ့သဘောကဘယ်လိုလဲဘယ်လိုလေးဖြစ်နေတယ်ตายရတယ်ခေါ်တာလေသူ့ကိုတတိယတော့သူနဲ့ပတ်သက်တာလေးတွေးမိတယ်ဘာကိုတွေးတာလဲတွေးလိုက်တော့စိတ်ထဲမှာဘယ်လိုခံစားနေရတာလဲခံစားနေရတဲ့သဘောလေးကိုသေသေးချာချာတတိညာလေးနဲ့စူးစိုက်ပြီးတော့ကြည်ရကိုပဲတတိပဒံအားထုတ်တယ်လို့ခေါ်တာပထမပိုင်းတော့သကလုံးကူကြီးလေးယူရတာပေါ့လေသကလုံးကူကြီးလေးယူရင်းယူရင်းနဲ့သဘောလေးမှာစိတ်ကလေးတဲ့တဲ့မမကျသွားပြီဆိုတော့သကလုံးလေးကိုဖြုတ်လိုက်ယူမယ်တမင်ဖြုတ်ရမှာတော့မဟုတ်ပါဘူးသကလုံးကအလိုလိုကိုပြုတ်သွားတာပါတတိယတကယ်ဖြစ်ပြီဆိုရင်မှန်ရင်မှန်ရင်လည်းသကလုံးကအလိုလိုပြုတ်ပြီးတော့ဖြစ်နေတဲ့သဘောလေးမှပဲတဲ့တဲ့မမကြာသွားတယ်။အဲ့ဒါဆွဲလန်းတဲ့စိတ်ချင်းရင်ဆွဲလန်းတဲ့စိတ်ကိုလည်းဆွဲလန်းနေလို့ရှိလို့ရတယ်။ဆွဲလန်းနေတဲ့အာယုံကိုလည်း မြင်ရင်မြင်နေကြားရင်ကြားတယ်စသည်အားဖြင့်ရှုမှတ်လို့ရပါတယ်ဒါဆိုရင်အနိုင်မဲ့မိကနေဘာထုတ်ယူလိုက်တာလဲအနိုင်မဲ့ချမ်းသာထုတ်လိုက်တဲ့လောလောဆယ်တော့နိဗ္ဗာန်ဆိုတဲ့အနိုင်မဲ့ချမ်းသာမရသေးဘူးဒါပေမဲ့အဲ့လိုရှုမှတ်တဲ့ဝိပဿနာဉာဏ်ဒီအားကောင်းသွားရင်ဝိပဿနာဉာဏ်ဆန်းချိန်ပြီးတဲ့နေ့မဉဏ်ရမယ်အဲ့ဒီမဉဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရမယ်ဆိုတော့တစ်ဆင့်ကအားဖြင့်တော့နိဗ္ဗာန်ချမ်းသာအနိုင်မဲ့ချမ်းသာထုတ်ယူလိုက်တာပဲမဟုတ်ဘူးလားထုတ်ယူလိုက်တာ။ဂျာတွေကတော့အနိုင်မဲ့မိမှအနိုင်မဲ့လမ်းသို့ရှောက်နှမ်းလိုက်တာပေါ့